ပြင်သစ်နိုင်ငံမှာအယ်ဂျီးရီးယားနဲ့မော်ရိုကိုနယ်ပါဆင်ကျော်တဲ့လူငယ်တဦးကိုရဲတပ်ဖွဲ့ကပြစ်ခတ်ခဲ့ပြီးတဲ့နောက်မှာစူပူအောင်ကြွမှုတွေ၃ညဆက်တိုက်ဖြစ်ပွားနေလို့အများပြည်သူတရားဥပဒေဆောင်ရေးကိုရပ်တန့်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုအစိုးရကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ညကုနိုင်ကစပြီးပြည်သက်နိုင်ငံတော်ဝန်ဘတ်စကားနဲ့ယထာသွားလာမှုအားလုံးကိုရပ်တန့်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုပြည်ထရေးဝန်ကြီးဌာနကညွှန်ကြားလိုက်တာပါ။အကြမ်းဖက်မှုတွေနှင်းနှင်းနိုင်ဖို့လာမယ့်နိုင်ရေးအနေငယ်ကအဆုံးဖြတ်ပေးမှာဖြစ်ပြီးစုပုံကြွမှုကိုနှင်းနှင်းနိုင်ဖို့ကြိုးစားနေတဲ့ရဲအရာရှိတွေနဲ့မိသားတပ်ဖွဲ့တွေရဲ့အားထုတ်မှုကိုအားကိုးအသိမှတ်ပြီးကြောင်းပြည်ထရေးဝန်ကြီးဂျာရယ်ဒမနင်းကပြောပါတယ်ဒီစုပုံမှုမှာရဲအရာရှိ4000လောက်ဖြန့်ကျက်ချလာပြီးရဲအရာရှိ200ကျော်တန်ရန်ရရှိခဲ့ပါတယ်တောက်ကြနေဒီစုပုံသူလူ855ဦးကိုဖမ်းဆီးတာကြောင့်အာဏာပိုင်တွေကပြောပါတယ်ပြင်သမရာမက်ခရွန်ကလည်းဘယ်ဂျီယံဥရောပသမဂ္ဂနိုင်ငံများထိပ်သီးအစည်းအဝေးတက်ရောက်နေတာကနေရပ်တန့်ပြီးတောက်ကြနေကချက်ချင်းဆိုသလိုပြန်ရောက်လာပါတယ်ပြင်သစ်အစိုးရကက်ဘိနက်အဖွဲ့ရဲ့2ရက်အတွင်းဒုတိယအကြိမ်မြောက်ခေါ်ရတဲ့အရေးပေါ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်သူကစူပုံကြွားမှုကိုလုံဆော်တဲ့ဗီဒီယိုဖိုင်ကိုဖယ်ရှားဖို့နဲ့အကြမ်းဖက်မှုဖြစ်အောင်လုံဆော်ပေးတဲ့သုံးဆွဲသူတွေကိုထုတ်ဖော်ပေးဖို့ဆိုရှယ်မီဒီယာကိုတောင်းဆိုခဲ့ပါတယ်ပြင်သစ်ဝန်ကြီးချုပ်အယ်ဇဘန်ဘွန်ကလည်းအကြမ်းဖက်မှုကိုလုံးဝသတိထားမှာမဟုတ်ပဲနီလန်းကိုတုံးပြီးရပ်တန့်သွားမယ်လို့ပြောဆိုထားပါတယ်